တောင်တရုတ်ပင်လယ်ထဲကဗီယက်နမ်နိုင်ငံရဲ့တီးတန့်စီးပွားရေးဆောင်ရေပိုင်နဲ့အတွင်းကိုတရုတ်နိုင်ငံဘက်ကတင်မောတွေလှုပ်ရှားသွားလာနေတာများလာနေပြီးဗီယက်နမ်ရဲ့ရေနံနဲ့သဘာဝတန်းခွေလုပ်ငန်းတွေကိုနှောက်ယှက်တာပိုများလာနေလို့တရုတ်နဲ့ဗီယက်နမ်နှစ်နိုင်ငံကြားဆက်ဆံရေးပိုပြီးတော့တင်းမာလာနေပါတယ်တရုတ်ကမ်းခြေစောက်တပ်သုတေသနတင်မောတွေနဲ့အရက်ဖက်တင်မောတွေဟာမေလအစောပိုင်းကစပြီးဗီယက်နမ်ကမ်းရိုးတန်းကနေမိုင်ရေမိုင်200အကွာအထိကိုဝင်ထွက်သွားလာနေကြတာပါပြီးခဲ့တဲ့တလကျော်ကြာအတွင်းမှာအဲ့ဒီလိုပိုင်းဆိုင်မှုအငင်းပွားနေတဲ့ရေပြင်တစ်ဝိုက်တရုတ်သင်းမောတွေဝင်ထွက်တဲ့အချိန်အရေအတွက်ကပိုများလာတယ်လို့လှုပ်ရှားသွားလာတဲ့အချိန်ကလည်းပိုကြာလာနေလို့ဒါဟာတောင်တရုတ်ပင်လယ်တွေကတယံဇာတပေါ်ကျွေဝတဲ့ဒီရေပြင်ပိုင်းဆိုင်မှုအပေါ်တရုတ်ဘက်ကပိုပြီးဖိအားပေးလာနေတာလို့လေ့လာသူတွေကသုံးသပ်ပါတယ်နိုင်ငံဒီအနေနဲ့တခြားနိုင်ငံရဲ့တီးတန့်စီးပွားရေးဆောင်ရေပိုင်းနဲ့အတွင်းသွားလာခွင့်ရှိပေမဲ့သုတေသနလုပ်ငန်းတွေကိုခွင့်ပြုချက်မရှိဘဲကျိုးတင်အတိမပေးဘဲနဲ့လှုပ်ဆောင်လို့ရှိရင်ရန်လိုတဲ့အပြုမူလို့သတ်မှတ်ထားကြပါတယ်ခင်ဗျာ